ဟုတ်ကဲ့ပမောခဒေါက်တာစောဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာချိန်ပေါ့နော်သွေးလွန်တုပ်ကွေးစဖြစ်တာတချို့ရှိလာတာနဲ့အသက်အန္တရာယ်ပြင်းထန်တာတချို့ပါတွေ့လာနေရတာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအန္တရာယ်လက္ခဏာရှိသူတွေကိုအချိန်မီဆေးရုံတင်ဖို့အဓိကပြောပြီးမှဒီတစ်ခါတော့ဆရာကြီးအခုလိုအန္တရာယ်လက္ခဏာရှိတာအပြင်ပေါ့နော်နောက်ထပ်ဒီအန္တရာယ်ရှိနိုင်တဲ့လူမျိုးစားတွေအတွက်ရောဘလို့အသက်အန္တရာယ်လျှော့ချနိုင်ဖို့လုပ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်အလားအပြင်ကြည့်လို့ရှင်တော့သူကသွေးလွန်တုပ်ကွေး probable သွေးလွန်တုပ်ကွေးပေါ့သွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိတဲ့အထက်မှာအန္တရာယ်လက္ခဏာရှိရင်ဆေးရုံတရားတခါကြီးကလည်းသွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိပြီးတော့အန္တရာယ်လက္ခဏာမရှိပေမဲ့လည်းတချို့အဆုတွေမှာဆေးရုံတင်တာပဲအဲ့ဒါပဲလို့ဆိုလို့ရှင်တော့ဒီသွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိတဲ့အန္တရာယ်လက္ခဏာမရှိပေမဲ့တတိယကလေးဆိုတင်ထားမယ်။ဘာလို့ဆိုသူကကြောသေးပါ යි ၊သွေးမှုအတွက်ပိုက်ကြပါ යි ၊ထိုးကခက်တယ်။စောင့်ကြည့်ဖို့လိုတယ်။ဝါလုံးနဲ့ကလေးဆိုလည်းတင်ထားဖို့လိုတယ်။ဘာလို့ဆိုတော့သူကပို့ပြီးတော့ပန်းစားခက်တယ်ပေါ့နော်။ပြီးရင်အကြောသေးသွေးနဲ့ပိုက်ကြပါ යි ၊ထဲကခက်တယ်။ဒါပေမဲ့ကျွန်တော်တို့အစီအီကိုတွက်ပြီးတဲ့အခါမှာလည်းတာမန်ကလေးနဲ့မတူဘူး။အဲ့ဒါဆေးရုံတင်ထားဖို့လိုတယ်။ဒါပေမဲ့ဒီသွေးလွန်တုပ်ကွေး probable dengue ပေါ့သွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိတယ်။အဲ့ဒါ plus ပေါ့နော်ဆိုတော့ဒီတခြားယောဂရှိတာပေါ့ဆိုတော့မွေးရပါနှလုံးယောဂရှိတယ်မွေးရပါသွေးနဲ့သွေးရနဲ့ယောဂရှိတယ်တချို့ကတော့ thalassemia လို့ခေါ်ပါနော်အဲခက်ရှားရှားပါပါတော့ဒါရရှိကြောက်ကယောဂရှိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဆေးရုံတင်ထားပါလေဒါပြီးတော့ဂျန်နာတော့ပါလို့ဆိုရင်ချိန်မီပေါ့နော်သွေးလွန်တွေကရေးကြီးတဲ့ဆင်းကိုရောက်သွားနိုင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်ဒီသွေးလနဲ့ချီအချက်ချင်းဖြစ်နိုင်တယ်အဲ့ဒီခါမျိုးကြောက်လို့ရှိရင်ဆေးရုံနဲ့ဝေးတယ်လို့ပေါ့နော်ဆိုတော့ညာကြီးမင်းကြီးတို့မျိုးဆေးရုံမလာနိုင်ဘူးဆိုတော့လူနာမျိုးဆိုလို့ရှိရင်တင်ထားလိုက်တာဆိုတော့မမားပါဘူ
းဟုတ်ကဲ့ဆရာကြီးအခုလို့ဒီဆေးရုံတင်ဖို့ပေါ့နော်ဟိုနည်းနည်းလေးကိုကြိုသိနိုင်အောင်ဆရာကြီးဒီဆေးရုံတက်ခွေးမှာနောက်ဆုံးဒီအပြင်းထန်ဆုံးအဆိုးရဆုံးအသက်အန္တရာယ်ရှိဆုံးအဆင့်ဖြစ်တဲ့ဒီသွေးလန့်တာမတိုင်ငယ်လေးမှာဆရာကြီးသိနိုင်တဲ့အနေအထားမျိုးလေးရောရှိလားဆရာ
ဒီပေါ့သွေးလန့်တွေဖြစ်တဲ့လူနာတိုင်းမှာတော့သွေးလန့်တဲ့အခြေအနေမရောက်ဘူးပေါ့နော်ဝေးလန်းတဲ့အချိန်ရောက်မဲ့လူတွေကကလေးတွေကဇာတော့ဖြစ်တော့စတွေကအဖျားကြီးတယ်မိန်းတယ်မလန်းမဆန်းဘူးပေါ့နော်အဲ့တော့သွေးလန်းခြင်းကိုဘယ်အချိန်မှဖြစ်တယ်လဲဆိုရင်ဇာတော့ဖြစ်ဖျားပြီးတော့၃ရက်ကနေ၅ရက်လောက်မှဖြစ်တတ်ပါတယ်အဲ့သွေးလန်းခြင်းတဲ့အခါကျရင်ကလေးတွေကဘလို့ဖြစ်လာလဲဆိုလို့ရှိရင်အဖျားကျသွားတယ်ဒါပေမဲ့အဖျားကျပြီးတော့မလန်းဆန်းဘူးဖြစ်လာတယ်အဲ့ဒါကြတော့လေဟိုမိဘတွေတကောဆရာဝန်တွေတကောထောင်ကျောက်လို့ဖြစ်တယ်ပေါ့တာမန်အဖြစ်ဒီပြင်ဖျားတွေမှာဆိုအဖျားကျလိုက်ရင်ကောင်းလာတယ်ရင်ပြားကြပြီးလန်းဆန်းဆော့ကစားလာတယ်ဆိုတော့ဒါကောင်းတာပေါ့သွေးလွန်တုပ်ကွေးမှာတော့အဲ့လိုပြားကြတာလည်းနှမျိုးရှိတယ်ပေါ့နော်တခါတည်းကြတော့ပြားကြပြီးလန်းဆန်းလာတယ်ဆော့ကစားလာတယ်ဒါတော့ကောင်းလာတာပေါ့ဒါပေမဲ့ခုနကလိုမှိန်တဲ့ကလေးနည်းနည်းပြင်းထန်တဲ့ကလေးမှာပြားလည်းကျပါတယ်သို့တော့ကလေးကကောင်းမထောက်ဘူးပေါ့တော့မထောက်ဘူးစားရင်တောက်ခြင်းလည်းမရှိဘူးဒါကမှိန်နေတယ်ဇိုးမိုးဇက်တိုက်နာတယ်ဇက်တိုက်အန်နေဘိုင်းနာတယ်အပိုင်းကျတော့ကြီးလက်ကြီးအေးတာတော့ကြေကွက်ရန်ဖြစ်တာဖြစ်လာမှာအဲ့တော့အဲ့ဒါဒီမတိုင်ခင်မှာကိုအပြားချပြီးမလန်းမဆန်းဖြစ်နေရင်သွေးလန်းတဲ့အခြေအနေစနေတာဆိုတာသိရပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေထားမှာအသက်ဆုံးရှုံးတဲ့အဆင့်မရောက်အောင်ပေါ့နော်ဆေးရုံရောက်တဲ့အခါမှာဆရာတို့အဓိကဘာတွေလုပ်ပေးနိုင်လဲဆရာကြီ
းအကျော်စေးရည်တွေစပြီးတော့သွင်းတယ်ပေါ့နော်ငကိုရေကလည်းစသွင်းထားတဲ့ကလေးတွေရှိပါတယ်ဒါပေမဲ့အခါမှာတော့ဒီ shock ကိုကလေးရုပ်တဲ့ပမာဏအတိုင်းပေါ့နော်သွေးလန်းတာကိုပြင်ဆင်တဲ့ကုသတဲ့ပမာဏအတိုင်းပေးရတယ်တွက်ပြီးပေးရပါတယ်အဲ့လိုအပြင်မှာရှိနေတဲ့ကလေးဆိုတော့အဲ့လိုသွေးလန့်နေလို့တန်လျာဖြင့်ချက်ချင်းဆေးရုံအနည်းဆုံးဆေးရုံသွားပါမယ်။ဒါမှကျွန်တော်ကကြောဆေးတွေသွင်းပြီးတော့ဒီသွေးလန့်တဲ့အချိန်ကာလကိုနည်းနိုင်နည်းနည်းအောင်လုပ်ပေးရပါတယ်။အဲ့တော့သွေးယူတယ်ဆိုတဲ့အခါဘယ်မှာမှတွေ့လဲဆိုလို့ရှိရင်သွေးလန့်တာကြားတဲ့ကလေးတွေပေါ့နော်။သွေးလန့်တာကိုမသိဘူး။အဲအချိန်ရမ်းကြာသွားတယ်။ဘာလို့လဲဒီဆေးရုံဆေးကန်းကိုချိန်မီမရောက်ဘူး။အိမ်မှာဖြစ်ဖြစ်ဆေးရုံမှာဖြစ်ဖြစ်ဆေးရုံမှာရောက်နေလဲသွေးလန့်တာကိုမသိဘူး။ဟုတ်စားပြီးပြင်အိမ်မှာဖြစ်ဖြစ်ဆေးမှာဖြစ်ဖြစ်သွေးလန့်တဲ့အချိန်တွေကိုမြန်မြန်မကုသနိုင်တဲ့လူတွေမှာအဲသွေးယိုတဲ့အချိန်ဆေးကိုရောက်တယ်ကိုရောအင်္ဂါတွေမှာသွေးယိုတယ်ဆိုရင်တော့စာရင်ထဲသွေးယိုတယ်နှလုံးထဲမှာသွေးယိုတယ်ခေါင်းမှာသွေးယိုတယ်ဆိုတဲ့အခြေအနေရှိပါအဲ့လိုအချိန်တွေကိုရောက်ဖို့ကသွေးလန့်တုပ်ကွေးမှန်ကြိုသိဖို့ဆေးရုံတင်နေတဲ့လူတင်ထားဖို့သွေးလန့်တယ်ဆိုလို့ရှိရင်သွေးလန့်တဲ့အချိန်တွေကိုစောစီးတိတော့အချိန်မီပြင်ဆင်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအရေးကြီးဆုံးအချက်တစ်ခုဖြစ်တဲ့ဒီကြိုတင်ပြီးတော့ယောဂဖြစ်တာကိုသိဖို့ ਨੇ ဒီအန်ဒီရဲ့ထောင်ကြောက်သေးပေါ့နော်ဆရာတို့ပြောလို့ရှိတယ
်ဟုတ်ကဲ့
ဟိုရောက်ခဏဒီသွေးလန်းတဲ့အချိန်တွေမတိုင်ခင်လေးကိုတည်နိုင်ဖို့ဟိုလွယ်လွယ်ကူကူဆရာတို့ကပြားလေးခေါ်ပြောရင်းနေတာဆရာကြီ
းဟုတ်ကဲ့ပါကျွန်တော်တို့ဒီသွေးလန်းတကွင်းနဲ့အလုပ်လုပ်ရတာများလာတဲ့ခါကျတော့ကျွန်တော်ရဲ့အဖေတွေလည်းသင်ကြားတဲ့ခါမှာသုံးတဲ့ကပြားလေးရှိပါတယ်အဲ့ဒါတော့သွေးလန်းတကွင်းအန်ဒီရဲ့ကင်းကာထာလို့ကျွန်တော်နာမည်ပေးထားပါတယ်အဲ့ဒါလည်းဒီသွေးလန့်တကွေးဖြစ်တာကိုကြိုသိဖို့အရေးကြီးတဲ့သွေးလန့်ခြင်းချင်းတွေကိုကြိုသိဖို့အဲ့နှစ်ခုအတွက်ကျွန်တော်တို့ကဒီကြပြလေးလုပ်ထားပါတော့အဲ့တော့အဲ့ကြပြလေးကတော့ယာစီတိုင်းနဲ့ဖြားနာလင်သွေးလန့်တကွေးမှတ်ပေါ့နော်ဆိုတော့ဘယ်ချိန်မှဆိုညာဘက်ဖြစ်တော့မိုးရသည်ပေါ့ပြီးရင်ဘယ်လိုဖြားမျိုးဖြစ်ဖြစ်ပြင်းပြင်းထန်ထန်ဖြားတယ်မိန်းတယ်ဆိုလို့ရှိရင်ဒါသွေးလန့်တကွေးဖြစ်နိုင်တယ်ဆိုတာကိုမှတ်သားဖို့ပါအဲ့ဒါပထမပိုက်ပါယာစီတိုင်းနဲ့ဖြားနာလင်သွေးလန့်တကွေးမှတ်ဒုတိယပိုက်ကတော့အပြားကျစဉ်မလန်းလျင်စင်တတိချက်ပေါ့ခုနသွေးလန့်တကွေးရဲ့သွေးလန့်တဲ့အချိန်မှာအပြားကျသွားတယ်အပြားကျသွားပြီလို့ရှိရင်ကလေးကမလန်းမဆန်းအမှန်တကယ်ကောင်းတာကောင်းလာဆိုလန်းစားရမယ်ဆော့ရမယ်စားရမယ်အဲဒီလိုမဟုတ်ဘဲနဲ့သွေးလန့်တဲ့အချိန်တွေဝင်သွားတာဆိုတော့မလန်းစားမှုမိန်းနေမယ်ဘာမှမစားဘူးတောက်ဘူးတစ်ချိန်လုံးအိတ်နေတယ်နောက်တစ်ခုဖြစ်လို့ရှိရင်အများဆုံးဆေးရုံမတရသေးရင်အများဆုံးသွားရမယ်ဆေးရုံမှာရှိတဲ့ကလေးကဒီလိုဖြစ်ရင်လည်းကျွန်တော်အများဆုံး action ယူရမယ်ပေါ့နော်အများဆုံးလောတဲ့ကုသမှုလောရမယ်ဒါကိုသိဖို့အတွက်ကျွန်တော်ဆက်ထားတာဖြစ်ပါတယ်အဲ့တော့ဒုတိယဘက်ကအပြားကျစဉ်မလန်းလျင်အစဉ်တတိချက်ပါအဲ့ကျွန်တော်ပြန်ပြီးခြုံငုံပြောရရင်တော့ယာတိတိုင်းနဲ့ပြန်လာလျင်သွေးလွန်တွေမှတ်အပြားကျစဉ်မလန်းလျင်အစဉ်တတိချက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ